တရုတ်မြန်မာနယ်စပ်မူဆယ်မြို့ကျင်းစံကြော့ကုန်သွယ်ရေးဂိတ်ကနေကုန်တင်တဲ့မြန်မာကုန်သည်တွေအားလုံးကိုဖေဖော်ဝါရီလ၁ရက်ကစပြီးတော့ရွံ့ဝင်နဲ့အခွန်ဆောင်ရမယ်လို့တရုတ်အကောက်ခွန်ဘက်ကတက်မှတ်လိုက်ပါတယ်ဒီအကြောင်းပြည်တွင်းကပြပို့လာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင်
ရခိုင်ကအမေရိကန်ဒေါ်လာနဲ့သတ်မှတ်ပြီးမြန်မာကျပ်ငွေနဲ့အခွန်ဆောင်ရတဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကျန်းစင်ကျောဂိတ်မှာတရုတ်ယွမ်ငွေနဲ့စပြီးအခွန်ဆောင်ရမယ်လို့ယူနန်ပြည်နယ်အကောက်ခွန်ဘက်ကသတ်မှတ်လိုက်ပါတယ်။ဒီလိုယွမ်ငွေနဲ့အခွန်ဆောင်မယ်ဆိုရင်မြန်မာပြည်တွင်းကမြည်သည့်ကုန်ပစ္စည်းမျိုးကျန်းစင်ကျောဂိတ်ကနေတရုတ်ပြည်ထဲသွင်းခွင့်ရမယ်လို့မူဆယ်စံကုန်တဲ့အသင်းဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ်။ဒီပြောင်းလဲကအခုမှစတင်တာဖြစ်လို့အဆင်ပြေတယ်မပြေဘူးဆိုတာကိုကြိုတင်ခံမှန်းလို့မရသေးကြောင်းသူကပြောပါတယ
်။ဒီကငါမှန်စံပကွဲရောပါအလုပ်ပစ္စည်းမျိုးဆိုပြောပြီးတော့ဘုရားခွင့်ပြုလိုက်ပါဒါပေမဲ့ခိုးဒူရီတော်တဲ့နေရာမှာရှင်ဝင်နဲ့တော်ရမယ်ဒီမှာဒီဝိုင်းပါမှာရှင်ဘောက်ကိုဖွင့်ရတယ်ဒီတစ်ခါအကြပါပါလို့ဆိုတော့ဒီလိုသူတို့ကလည်းဗရမ်ဆိုင်နာလည်းအချစ်ကြီးကြီးရတယ်ပါနေမှာကောင်းဖြစ်ရတယ
်။ကုန်တယ်တွေကတရုတ်ဘဏ်တွေမှာငွေစင်ရင်ဖွင့်မှုအတွက်မြန်မာစီးပွားရေးဘဏ်မှာတရုတ်ယွမ်ငွေ30သွင်းပြီးဖွင့်ကြရမယ်လို့ပြောပါရတယ်။ရခိုင်ကအမေရိကန်ဒေါ်လာနဲ့သတ်မှတ်ထားပေမဲ့မြန်မာနိုင်ငံဗဟိုဘဏ်ကသတ်မှတ်ထားတဲ့ငွေလဲတန်ဖိုးအတိုင်းကျပ်ငွေနဲ့ပေးဆောင်ရတာပါ။မကြသေးခင်ကတရုတ်ဘက်ကပြန်ဖွင့်လိုက်တဲ့ကချင်ပြည်နယ်ကလွယ်ကျဲနယ်စပ်ဂိတ်နဲ့ရှမ်းပြည်နယ်အရှေ့မြောက်ပိုင်းကိုကန့်ကိုပိုင်းအုပ်ချုပ်ခွင့်ရဒေသကချင်းရွှေဟော်ဂိတ်တွေမှာတော့ရခိုင်လိုပဲအမေရိကန်ဒေါ်လာနဲ့ပဲအခွန်ဆောင်ရမှာပါ။ဒီဂိတ်တွေမှာတော့ကုန်ပစ္စည်းတချို့ပဲအပြန်အလှန်ကုန်သွယ်နိုင်နေတယ်လို့ကုန်တွေကပြောပါတယ်။နယ်စပ်ကုန်တွေဂိတ်တချို့ကိုတရုတ်ဘက်ကပြန်ဖွင့်ပေးတယ်ဆိုပေမဲ့ကဲယောကကန့်သက်ချက်တွေကိုတော့ပို့ပြီးတော့လုဆောင်နေတာပါ။ဒါကြောင့်လည်းကုန်တွေကြီးမှာမြန်မာကုန်တွေဘက်ကအချိန်ဆောင်ဆိုင်ရတာငွေကြေးကုန်ကြမ်းစည်းပို့လာတာစတဲ့အခက်အခဲတွေရှိနေတုန်းဖြစ်ပါတယ်ခင်ဗျာ။